မြန်မာတိုက်ခိုက်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့တရုတ်ကွန်မြူနီပါတီဗဟိုကော်မတီအထွေထွေအတွင်းရေးမှူးဖြစ်တဲ့တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံပြီးတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးရည်ရှိတည်ထောင်စေရေးအလေးထားဆွေးနွေးခဲ့ကြပါတယ်။တရုတ်ရဲ့စီးပွားရေးနဲ့မြန်မာနဲ့ဆက်ဆံရေးတို့အပေါ်မှာဒေါက်အောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ကအထောက်အကူဖြစ်မယ်လို့လည်းတရုတ်နိုင်ငံတွင်မျှော်လင့်ချက်တွေရှိနေကြတာပါ။အသေးစိတ်ကိုမသိင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။တရုတ်နိုင်ငံကို၅ရက်ကြာခီးစဉ်ရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်နဲ့တရုတ်ကွန်မြူနီပါတီဗဟိုကော်မတီရဲ့ထွေထွေအတွင်းရေးမှူးဖြစ်သူတရုတ်သမ္မတရှီချင်းဖိန်တို့ဘီဂျင်းမြို့တော်ကပြည်သူ့ခမ်းမကြီးမှာဂျာတာဘရင်းနေခင်းမိုင်မှာတွေ့ဆုံခဲ့ကြပါတယ်။အိန္ဒိယနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့မြန်မာတို့တန်တမာဆက်ဆံရေးစတင်ထူထောင်ခဲ့တာ65နှစ်တန်ခဲ့တဲ့အချိန်နိုင်ငံခြားရင်းနှီးမှုဟာမပြောင်းလဲပဲပူးပေါင်းဆောင်ရွက်မှုတွေကနေလဲအကျိုးအမြတ်တွေခံစားခဲ့ကြရပြီးဖြစ်ပြီးနိုင်ငံခြားတည်ရှိနေတဲ့ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတို့ကိုဆက်လက်တည်ထောင်သွားစေခြင်းနဲ့အကြောင်းတရုတ်သမ္မတကဒေါက်အောင်ဆန်းစုကြည်ကိုပြောဆိုခဲ့ပါတယ်။မြန်မာပြည်ရဲ့အခြေအနေတွေဘလို့ပဲအပြောင်းလဲတွေရှိပါစေတရုတ်နိုင်ငံနဲ့ရင်းနှီးတဲ့ပူးပေါင်းဆောင်ရွက်မှုမျိုးကိုမြန်မာဘက်ကအစဉ်တစိုက်ထိန်းသိမ်းဆောင်ရွက်သွားမယ်လို့တရုတ်ဘက်ကမျှော်လင့်ယုံကြည်ထားတဲ့အကြောင်းလည်းပြောဆိုပြီးတရုတ်တို့ဘက်ကတော့မြန်မာနိုင်ငံနဲ့ဗျူဟာမြောက်ရေရှည်ဆက်ဆံရေးကိုအမြဲရှေ့ရှုဆောင်ရွက်နေပါတယ်လို့တရုတ်သမ္မတကပြောဆိုခဲ့ပါတယ်။တရုတ်ကွန်မြူနီပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတို့ကြားမှာလည်းအမြင့်ချင်းဖလှယ်မှုတွေပူးပေါင်းဆောင်ရွက်မှုတွေမြန်မြန်ဆန်ဆန်တိုးတက်လာခဲ့ပြီးအခုဒေါက်တာဆန်းစုကြည်ကိုယ်တိုင်တရုတ်နိုင်ငံကိုရောက်ရှိလာခဲ့တာကနေလေတရုတ်နိုင်ငံနဲ့တရုတ်ကွန်မြူနီပါတီတို့အပေါ်ပေါ်ပြီးနည်းနည်းရှမ်းချမ်းနားလည်လာပြီးနှစ်နိုင်ငံအကြားပါတီနည်းအကြားဆက်ဆံရေးပုံမခိုင်မာလာဖို့ကိုလည်းသူ့အနေနဲ့မျှော်လင့်တဲ့အကြောင်းတရုတ်ကွန်မြူနီပါတီဗဟိုကော်မတီရဲ့အထွေထွေအတွင်းရေးမှူးသမရရှီချင်းဖိန်ကပြောဆိုခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကတော့ပါတီနည်းအကြားနဲ့နှစ်နိုင်ငံပြည်သူတွေကြားဆက်ဆံရေးပုံပြီးခိုင်မာလာဖို့အတွက်ရှေ့တိုးဆောင်ရွက်နိုင်ဖို့မျှော်လင့်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာန CCTV ကဖော်ပြပါတယ်။ဗုဒ္ဓဦးနေတုံးကတရုတ်နိုင်ငံကိုရောက်ရှိခဲ့တဲ့ဒေါက်အောင်ဆန်းစုကြည်ဟာဂျာတာဘရင်းနေမှာတရုတ်ကွန်မြူနီပါတီဗဟိုကော်မတီရဲ့ထွေထွေအတွင်းရေးမှူးအဖြစ်တာဝန်ယူထားတဲ့တရုတ်သမ္မတရှီချင်းဖိန်နဲ့တွေ့ဆုံပြီးနောက်ထပ်လည်းပါတီနဲ့နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့တရုတ်နိုင်ငံဆိုင်ဝန်ကြီးဌာနပြောခွင့်ရဟွန်လေးကပြောပါတယ်
။昨天昂山素季女士已经抵达中国访问。全国政协副主席、中联部部长王家瑞。
ဒေါက်အောင်ဆန်းစုကြည်ဟာတရုတ်ကွန်မြူနီပါတီနိုင်ငံတကာဆက်ဆံရေးဌာနရဲ့အကြီးအကဲမစ္စတာဝန်ကြားရွေးနဲ့မနေ့ကတွေ့ဆုံပြီးတရုတ်ကွန်မြူနီပါတီနဲ့ NLD ပါတီကြားဆက်ဆံရေးပုံမနှက်ဆိုင်လာစေဖို့နှစ်ဖက်တို့အမြင်တွေကိုဖလှယ်ခဲ့ကြတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပြောဆိုခဲ့တာဖြစ်ပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့အခုခီးစဉ်အပေါ်မှာတရုတ်ပြည်သူတွေကြားမှာလည်းမျှော်လင့်ချက်တွေရှိနေတယ်လို့ဗမာပြည်ကွန်မြူနီပါတီကဖော်တန်ချောင်းကပြောပါတယ်
။ဟုတ်ကဲ့တရုတ်ပြည်သူတွေကလည်းနေတယ်မှာတော့ဒီခင်ကြီးကထူကြတယ်ပေါ့လေနော်သူတရုတ်ပြည်ရဲ့ဗမာပြည်ကမှစီးပွားရေးလုပ်ငန်းအပါအဝင်တခြားတရုတ်ပြည်ရဲ့ဗမာပြည်သူတွေနဲ့ဤဆက်အောင်ဆင်းသက်တဲ့ဟာတွေမှာအထောက်အပံ့ဖြစ်နေတယ်လို့သူတို့ကယူဆကြပါတယ
်အခုဒေါက်အောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ကမြန်မာပြည်သူတွေအတွက်အကျိုးအမြတ်ရှိမရှိဆိုတာကိုတော့စောင့်ကြည့်ဖို့လိုတယ်လို့ဖိုးတန်ချောင်းကရှုမြင်ပါတယ
်ကျွန်တော်အမြင်ကတော့မတရားကတရုတ်ပြည်ပါတီအနေနဲ့ဘာသာရေးတွေမှာအစီအပုံကောင်းပြုကြမှုတစ်ခုလို့ဆိုလာတယ်။ဒီအတွက်ဓမ္မပီစရိတွေဓမ္မပီရဲ့ဒီမိုကရေစီအရေးတော်ဆုံးအတွက်ထူးခြားတဲ့တရားမှုရှိမှာဆရာတော်အာကျွန်တော်ကစိတ်ငြိမ်းတာကမရှိနိုင်ဘူးခင်ဗျ။တောင်းကြည့်ကြပါလိမ့်မယ်ကျွန်တော်ကစိတ်ကြည့်မယ်
။မြန်မာနိုင်ငံတွင်းကတရုတ်တို့ရဲ့ဖွံ့ဖြိုးရေးစီမံကိန်းတချို့ဆိုင်းငံ့ထားရတဲ့အခြေအနေနောက်တရုတ်နယ်စပ်ဒေသတလျှောက်မြန်မာဘက်ခြမ်းမှာစီရီတင်းမာနေတဲ့အချိန်နဲ့ဒီနှစ်နှောင်းပိုင်းမှာကျင်းပမယ်လို့ပြောဆိုထားတဲ့ရွေးကောက်ပွဲနှီးလာချိန်မှာမြန်မာအတိုက်ခံခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုတရုတ်ပြည်သူ့ကွန်မြူနီပါတီကဖိတ်ခေါ်တွေ့ဆုံခဲ့တဲ့အပေါ်ကမ္ဘာတဝန်းမှာအတော်လေးစိတ်ဝင်စားနေကြတာဖြစ်ပါတယ်မြန်မာအတိုက်ခံခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့ဒီလ10ရက်နေ့ကနေ14ရက်နေ့အထိ9ရက်ကြာခီးစဉ်အတွင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမတ်တွေဖြစ်ကြတဲ့ဦးဖြိုးမင်းသိန်းနဲ့ဦးဇေယျတော်တို့လိုက်ပါသွားကြပါတယ်ရှင်